ကလမကဖရီနီလာကန်ရဲ့တတိယကော်မတီမှာမြန်မာနိုင်ငံဆိုင်ရာလူခွင့်ခြေရင်းနဲ့ပတ်သက်ပြီးတော့အထူးကိုယ်စားလှယ်မစ်ဆီယန်ဟီလီတင်ပြခဲ့တဲ့ပုံမှာမြန်မာတာမတ်ဟောက်တူဆွမ်းနဲ့နိုင်ငံတကာရဲ့တုံ့ပြန်ချက်တွေကိုတော့ကိုယ်စားဝန်နဲ့စူးစီးတော့ပြီးတော့တင်ပြပါလိမ့်မယ်
။စကန်ဒီနေမြောက်ပိုင်းမှာမြန်မာလူကျွန်းရေးတပ်ဖွဲ့တွေရဲ့ကြီးမားတဲ့တန်းလာတဲ့လူခွင့်ရေးချိုးဖောက်မှုဆိုင်ရာဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကမှန်မှန်ကန်ကန်စုံစမ်းစစ်ဆေးနိုင်တဲ့အခြေအနေမရှိတာကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လွတ်လပ်ပြီးတရားစုံစမ်းစစ်ဆေးဖို့အဓိကအကြံပြုထားတဲ့စီရင်ခံစာကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကအင်္ဂါနေ့ညနေကကုလသမဂ္ဂတတိယကော်မတီမှာတင်ပြခဲ့တဲ့အပေါ်ကုလသမဂ္ဂဆိုင်ရာမြန်မာသားအမတ်ကြီးဟောက်တိုဆွမ်းနဲ့ဘင်္ဂလားဒေ့ရှ်အမေရိကန်နဲ့တရုတ်နိုင်ငံတို့ကတခြားနိုင်ငံတွေကကိုယ်စားလှယ်တွေနီးတူအပြည့်အစုံတုံ့ပြန်ပြောဆိုခဲ့ကြတာပါမြန်မာနိုင်ငံအနေနဲ့နိုင်ငံတစ်ခုချင်းစီလိုက်ကုလသမဂ္ဂကလူခွင့်ရေးအထူးကိုယ်စားလှယ်ခန့်အပ်တာဝန်ပေးတဲ့ကိစ္စကိုအစင်တစိုက်စန့်ကျင်ကန့်ကွက်ခဲ့ပေမဲ့လူခွင့်ရေးအထူးကိုယ်စားလှယ်အသီးသီးကိုဆယ်စုနှစ်တင်နေချီပြီးလာရောက်ခွင့်ပြုခဲ့ကြောင်းတာမာတီဟောက်တူဆန်းကအခုလိုအစချီတုံ့ပြန်ပါတယ
် For almost 3 decades since 1990 we have been facilitating the good faith in good faith the
visit 1995ခုနှစ်ကစပြီးတော့ဆယ်စုနှစ်ပေါင်း3ခုလောက်လူခွင့်ကောင်စီရဲ့အထူးကိုယ်စားလှယ်တွေအတွင်းမှုကြောင့်ရဲ့အထူးတန်တမန်တွေကိုတဘောရုံနဲ့လက်ခံပြီးတော့ကုညီဆောင်ရွက်ပေးလာခဲ့ပါတယ်ဒီလိုကောင်းမွန်စွာဇက်တိုက်ပူပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ခဲ့ရကြပါပဲလူခွင့်ဆိုတဲ့ကောင်းတဲ့အောက်မှာမြန်မာနိုင်ငံဟာမတရားစွာဆက်ဆံခံရပါတယ်ကုလသမဂ္ဂအဖွဲ့ဝင်တခြားဘယ်နိုင်ငံမှမှမြန်မာနိုင်ငံလောက်လူခွင့်ဆိုင်ရာရန်ညာအများပြားရဲ့အောက်ကိုမရောက်ခဲ့ဘူးပါဘူ
းလူခွင့်ရဲ့ထုကိုယ်စားလှယ်ရန်ဟီလီအနေနဲ့အပြုသဘောမဆောင်တဲ့ဆွဆွဲပြောဆိုမှုတွေလှုပ်ဆောင်နေတဲ့အကြောင်းကိုလည်းတာမာတီဟောက်တူဆန်းကအခုလိုဆက်ပြောပါတယ်
The special rapporteur continues her negative and unconstructive criticism and allegations based on unverified information.
လူခွင့်ထုကိုယ်စားလှယ်ဟာတိုင်းပြည်ပြည်သားတွေအားလုံးအတွက်အစိုးရရဲ့အမျိုးသားပြန်လည်ရင်ကြားစေရေး၊ငြိမ်းချမ်းရေး၊တရားဥပဒေစိုးမိုးရေးနဲ့ရေရှည်တည်ထက်တဲ့ဖွံ့ဖြိုးမှုအတွက်လှုပ်ဆောင်နေမှုကိုမျက်ကွယ်ပြုပြီးတော့တိကျခိုင်မာမှုမရှိတဲ့အကြောင်းပြချက်တွေပေါ်မှာခြေခံပြီးအပြုသဘောမဆောင်တဲ့ဆွဆွဲမှုတွေကိုပြုလုပ်နေတာတွေ့ရပါတယ်။ဥပမာအဖြစ်အထုကိုယ်စားလှယ်ရဲ့အကြံပြုချက်80လောက်ဟာထိကိနစ်လာစီလောက်တဲ့အကြံပြုချက်တွေပါဝင်ပြီးနိုင်ငံရေးကြီးမှန်းချက်နဲ့တွက်ချက်လှုပ်ဆောင်တဲ့သဘောတည်ရောက်နေပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ ICC နိုင်ငံတကာရာဇဝတ်ခွန်ရုံးကိုချက်ချင်းတင်ဖို့ရန်ဟီလီကတောင်းဆိုခဲ့တဲ့အချက်ကိုတမတ်ကြီးဟောက်တူဆန်းကထောက်ပြပြောဆိုခဲ့တာဖြစ်ပါတယ်။ဒါပြင်ရခိုင်ပြည်နယ်ကထွက်ပြေးသွားကြသူတွေနေရပြန်မဲ့ကိစ္စကိုအားမပေးတာနိုင်ငံတကာကမြန်မာနိုင်ငံကိုပေးမဲ့အကူအညီတွေနဲ့ရင်းနှီးမြှုပ်နှံမှုတွေအပေါ်ကမ္ဘာချက်တွေချမှတ်တာဆတဲ့လူခွင့်ရေးကိုယ်စားလှယ်ရဲ့တင်ပြချက်တွေဟာကုလသမဂ္ဂနဲ့မြန်မာနိုင်ငံအကြားကအပြန်အလှန်ယုံကြည်မှုတည်ဆောက်တဲ့လုပ်ငန်းကိုအထောက်အကူပြုစီမှာမဟုတ်ကြောင်းလဲတာမာတီဟောက်တူဆန်းကပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဟာကုလသမဂ္ဂနဲ့လူခွင့်ရေးကိစ္စအပါအဝင်ပြည်ထောင်စုဒေသတွေကလိမ်ပန်းအကြမ်းဖက်မှုဆန်ရကိစ္စရပ်တွေမှာအတင်းရမှုတို့ရဲ့အထုကိုယ်စားလှယ်နဲ့အနီးကပူးပေါင်းဆောင်ရွက်မှုတွေဆက်လက်လှုပ်ဆောင်နေတဲ့အကြောင်းလဲတာမာတီကထပ်သွင်းပြောကြားခဲ့ပါတယ်။နိုင်ငံအတွင်းမှာငြိမ်းချမ်းရေးတည်ဆောက်ဖို့အမျိုးသားပြန်လည်ရရှိရရှိဖို့နဲ့လူမျိုးရေးရှိပြီးကောင်းမွန်စွာအုပ်ချုပ်နိုင်ရေးတို့အတွက်ရခိုင်ပြည်နယ်အတွင်းကပဋိပက္ခကိုဖြည့်ဆည်းရေးဟာအခြေခံကြပြီးအရေးပါတဲ့ကိစ္စရာဖြစ်တယ်လို့အစိုးရကယူဆထားတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြသူတွေဘေးကင်းလုံခြုံစွာသူတို့သဘောနဲ့သူတို့ပြန်လည်နိုင်တဲ့အခြေအနေတွေကိုမြန်မာအစိုးရကပြင်ဆင်ဆောင်ရွက်နေကြောင်းလည်းတာမာတီဟောက်တူဆန်းကထပ်သွင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကိုယ်စားလှယ်ကတော့လူခွင့်ရေးအထုကိုယ်စားလှယ်ရန်ဟီလီရဲ့မြန်မာနိုင်ငံဆိုင်ရာတင်ပြချက်ကိုကျေးဇူးတင်ကြောင်းပြောကြားပြီးမြန်မာအစိုးရလက်နက်ကင်တပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေဆက်လက်ကျွလွန်နေတဲ့အပေါ်အမျက်ထွက်မိကြောင်းအခုလိုပြောကြားခဲ့ပါတယ
် We remain outraged by the ethnic cleansing of Rohingya in Rakhine State where the military and police have committed widespread
ethnic cleansing နဲ့တင်းမှာလူမျိုးစုလက်ရှင်းလင်းထုတ်တယ်မှုတွေဖြစ်ပေါ်ခဲ့တဲ့အပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့အမျက်ဒေါသထွက်နေပါတယ်စစ်တပ်နဲ့ရဲတပ်ဖွဲ့တွေဥပဒေပေါင်းကိုကျော်လွန်ပြီးလူများပြားတပ်ဖြတ်ခဲ့တာအုပ်စုလိုက်မတရားပြုကျင်တာနှင်းသန်းနှိပ်စက်တာနေရကနေအရမမောင်းထုတ်ပြစ်တာကျေးရွာပေါင်းများစွာကိုမိရှုဖျက်ဆီးခဲ့တာတွေအတွက်အပြစ်ပေးအရင်းယူခြင်းမရှိခဲ့ပါဘူ
းလူခွင့်ရေးချိုးဖောက်ခဲ့ကြတဲ့အစိုးရအရာရှိတွေကိုမြန်မာအစိုးရအနေနဲ့အပြစ်ပေးအရင်းယူပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုကြောင်းနဲ့အဲ့ဒီလူတွေနောက်နောက်မှာအစိုးရအဖွဲ့အတွင်းလုတ်ပိုင်ခွင့်ရှိတဲ့ယာတို့တွေမရရှိရေးဆောင်ရွက်ပေးဖို့ပါတောင်းဆိုကြောင်းဒါပြင်ဖမ်းဆီးခံထားရတဲ့ဒေသတော်တွေပြန်လည်ပေးဖို့အတွက်ပါအမေရိကန်ကိုယ်စားလှယ်ကတောင်းဆိုခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်ကတော့
The environment of fear and persecution that continue to bedevil the eyes of the
မြန်မာနိုင်ငံဘက်ကထွက်ပြေးလာပြီးနိုင်ငံနေဆက်တွေတာမရောက်ရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေပြည်တော်ပြန်နိုင်ရေးအတွက်လိုအပ်တဲ့ပြင်ဆင်မှုတွေကိုမြန်မာအစိုးရဘက်ကဖြည်းဖြည်းစီစီလှုပ်ဆောင်ခြင်းမရှိတဲ့အတွက်ဒုက္ခသည်တွေအခုချိန်ထိနေရမပြန်နိုင်သေးပဲဖြစ်နေကြောင်းပြောကြားခဲ့ပါတယ်တရုတ်ကိုယ်စားလှယ်ကတော့ရခိုင်ပြည်ပကပြည်လဲရေးနဲ့ဘင်္ဂလားဒေ့ရှ်ဘက်ရောက်နေကြတဲ့ဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်လာနိုင်ရေးအတွက် တရုတ်အစိုးရကအချက်၃ချက်ပါအဆိုပြုချက်ကိုတင်သွင်းထားကြောင်းဘာသာပြန်ကားတစ်ဆင့်အခုလိုပြောကြားခဲ့ပါတယ
် The issue of the Rakhine state given its complex historical ethnic and religious dimensions cannot be resolved overnight with this in mind China proposed
သူပြောတာကတော့ဒီခါရင်းနဲ့ပတ်သက်လို့လူမျိုးရေးဘာသာရေးစတဲ့ရှုပ်ထွေးနေတဲ့ကိစ္စရပ်တွေပါဝင်နေတာကြောင့်ချက်ချင်းဖြေရှင်းဖို့မလွယ်ကူတဲ့အကြောင်းဒါကြောင့်ဒီကိစ္စပြည်လည်ရေးအတွက်တရုတ်နိုင်ငံကအချက်၃ချက်ပါအဆိုပြုချက်ကိုတင်သွင်းထားတဲ့အကြောင်းအခုနှစ်ဇန်လကွန်ဘိုင်းလောက်ကတရုတ်နိုင်ငံတော်ကောင်စီဝင်လက်ဖြင့်နိုင်ငံသားရေးဝန်ကြီးလက်ဖြင့်တဲ့ဝမ်ယီဟာမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးတို့နဲ့တိကျစီအလို့သဘောဆွေးနွေးခဲ့တဲ့အကြောင်းအဲ့ဒီတွေ့ဆုံဆွေးနွေးမှုကနေအချက်၄ချက်ပါသဘောတူညီချက်တွေကိုရရှိခဲ့ကြအောင်ပြောတော့တာပါတရုတ်နိုင်ငံသားရေးဝန်ကြီးရဲ့ဂျာဝင်ဆောင်ရွက်မှုနဲ့ရရှိခဲ့တဲ့သဘောတူညီချက်၄ချက်ကတော့နံပါတ်1အနေနဲ့ရခိုင်ကိစ္စကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားချစ်ချင်ရင်းနှီးစွာဆွေးနွေးညှိနှိုင်းဖြေရှင်းရေးနှစ်ဒုက္ခသည်တွေကိုပထမအတုပ်ဖြစ်နေနေရပြန်ပို့ရေးအတွက်ဘင်္ဂလားဒေ့ရှ်ဘက်ကအဆင်သင့်ဖြစ်တဲ့အကြောင်းပြောဆိုပြီးမြန်မာဘက်ကလည်းလက်ခံဖို့အဆင်သင့်ရှိတဲ့အကြောင်းပြောဆိုတဲ့ကိစ္စတွေဖြစ်ပါတယ်။နံပါတ်3အချက်ကတော့လုပ်ငန်းစဉ်တွေအများဆုံးအကောင့်ထဲပို့နိုင်ရေးအတွက်နိုင်ငံအကြားလုပ်ငန်းအဖွဲ့ဖွဲ့စည်းဖို့သဘောတူထားတာဖြစ်ပြီးနံပါတ်4အချက်အနေနဲ့ကတော့ဒီကိစ္စကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားလက်တွဲဆောင်ရွက်နေတဲ့ကာလအတွင်းနိုင်ငံတကာအတိုင်းအဝိုင်းကဖိအားပေးလှုံ့ဆော်တာမျိုးမဟုတ်ပဲတိခါဆောင်ဆန်းပေးရလို့ဖြစ်ပါတယ်ခင်ဗျာ